နေတဲ့မဲဆန္ဒရှင်စည်းနွေမှန်ကန်ရေးပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့အတိုက်ခံကောင်းဆောင်တော်ဆန်းစုကြည်ကမနေ့ကတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စည်းနွေကိုကြည့်ရမှာရာဂိုင်နှုန်းတစ်ဝက်ကျော်ကမှားယွင်းနေကြောင်းစစ်စစ်တွေ့ရှိခဲ့ရတယ်လို့လည်းတောင်းဆန်းစုကြည်ကပြောပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ဟာမနေ့ကသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ကော်မုန်းမြို့နယ်ကိုသွားရောက်ပြီးမဲဆန္ဒရှင်စည်းရင်းတွေပြင်ဆင်ရေးနဲ့ပတ်သက်လို့လူထုဟောပြောပွဲမှာအခုလိုပြောသွားပါတယ်။
ကိုယ့်ရဲ့နိုင်ငံကိုဘယ်လိုစနစ်နဲ့အုပ်ချုပ်မလဲဆိုတာကိုသုံးဖြတ်တဲ့နေရာမှာကိုမပါဘူးတဲ့သဘောဖြစ်သွားတယ်။အဲဒါမျိုးဒီရုပ်တော့ကမှမဲပေးဖို့မှစိတ်ကိုအရေးကြီးပါလေ။မဲစင်းရည်တွေကိုပြည်ချက်ချာစီစစ်ကြပါ။ကိုယ့်နာမည်ပါရလား။ပါတဲ့နေလူအားလုံးပါရလား။မပါတဲ့နေလူတွေပါနေရင်အတို့လည်းမဆိုင်ဘူးဆိုပြောမနေပါနဲ့။ဆိုင်ပါလေ။ဘာဖြစ်လို့ဒီမှာဒီလိုပြောလဲဆိုတော့မဲပေးတိုင်းလို့မရှိတဲ့သူဥပစင်ဒီရောင်းနေပြီးတော့ပွဲလုံးနှိမ့်ချရောက်သွားတဲ့သူတွေနာမည်ပါနေတဲ့ရှင်နဲ့အော်ငါတို့နဲ့မှမဆိုင်တဲ့နေတကြီးလို့မပြောပါနဲ့အဲ့ဒီကိစ္စကိုပြင်ဖို့လို့ပါဘယ်လိုပြင်ရမလဲဆိုတာလေကျမတို့ဝေရဲ့စာရေးစာတမ်းတွေထဲမှာပါပါလေ
မဲဆန္ဒရှင်တွေအနေနဲ့ကိုယ့်ရဲ့အမည်စည်းမှန်ကန်မှရွေးကောက်ပွဲကျင်းပတဲ့နေ့မှာမဲပေးနိုင်မှာပါဒါကြောင့်အသက်16နှစ်ပြည့်တဲ့နိုင်ငံသားတိုင်းမဲပေးနိုင်ဖို့နဲ့မဲစင်းတွေမှန်ကန်ရေးကိုယ့်ရဲ့အမည်စင်းတွေကိုတေချာစီစစ်ကြဖို့ဒေါက်ဆန်းစုကြည်ကဆိုပါတယ်
။တကယ်မဲပေးနိုင်ရင်ရပေါ်မှာမဲစန္ဒရှင်စင်းရင်းမှာတက်နာမေယာဆမ္မန္တန်ကပါတယ်။ဆမ္မန္တန်ကပါတယ်ဆိုအချက်လက်တွေတော်တော်များတယ်။နောက်တစ်ခါတက်နာမေယာပါတယ်။တောကြည့်လို့ရှိလို့ရှိရင်နာမည်မပါတဲ့လူတွေတော်တော်များပါတယ
်။ဒါအပြင်မဲဆန္ဒရှင်စင်းတွေထုတ်ပြန်ချက်တွေမှာရာဂိုင်နှုတ်တဝက်ကျော်မှားယွင်းနေတဲ့အတွက်ရွေးကောက်ပွဲမှာမဲစင်းတွေမှန်ကန်ရေးနဲ့ပတ်သက်လို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းဒေါက်ဆန်းစုကြည်ကပြောပါပါတယ်ရှင်